ဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံခဲ့ရတာနှစ်ပေါင်း80ပြည့်လာခဲ့ပါပြီ။မြန်မာနိုင်ငံရေးမှာအာဇာနည်နေ့နဲ့ပတ်သက်ပြီးခင်ဆက်ဆက်အစိုးရတွေရဲ့ပြုမှုဆောင်ရွက်ပုံတွေကိုစိတ်ဝင်စားစရာတစ်ခုဖြစ်တွေ့မြင်ရပါတယ်။ဗိုလ်ချုပ်အောင်ဆန်းတခင်များဒီလိုဥပချိုး၊ဥရဆက်၊မန်ပခိုင်၊မိုင်းမုံစောပွားကြီးဆက်ဆံထွန်းဥပဝင်းဦးအောင်မောင်နဲ့ရဲဘော်ကိုထွေးတို့ဟာ1948ခုနှစ်ဇူလိုင်လ19ရက်နေ့မှာလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်။အာဇာနည်ကြီးတွေကြဆုံခဲ့တဲ့1948ခုနှစ်ကနေတော်လှန်ရေးအစိုးရတက်လာတဲ့1962မတိုင်မီအထိနိုင်ငံဝန်းမှာအာဇာနည်နေ့အခမ်းအနားတွေကိုတက်တက်မက်မက်ကျင်းပလာခဲ့ရာက1962ခုနှစ်ဥနေဝင်းအစိုးရလက်ထက်မှာအာဇာနည်နေ့အခမ်းအနားတွေကိုမထင်မရှားကျင်းပလာခဲ့ပြီးတစနဲ့တစမြင့်မြင်လာခဲ့တာတွေလည်းတွေ့ရပါတယ်အထူးသဖြင့်1988စစ်တပ်ကဒုတိယကြိမ်အာဏာသိမ်းပြီးနောက်ပိုင်းမှာဗိုလ်ချုပ်ရဲ့ဓာတ်ပုံတွေရုံးခန်းတွေကိုဖယ်ရှားတဲ့အဆင့်ထိရောက်ခဲ့ပြီးအာဇာနည်နေ့အခမ်းအနားကိုလည်းအော်အော်ဆွဲတာတွေမလုပ်တော့ဘဲတာမန်အဆင့်အခမ်းအနားတစ်ခုလိုကျင်းပခဲ့တာတွေ့ရပါတယ်။2010နောက်ပိုင်းသမ္မတဦးသိန်းစိန်ဆိုရလက်ထက်မှာမှအာဇာနည်နေ့ကိုအခမ်းအနားတစ်ခုအဖြစ်ပြန်လည်ပြီးကျင်းပလာတာလည်းတွေ့မြင်ရပါတယ်။2015တောင်ဆန်းစုကြည်ဦးဆောင်တဲ့ဆိုရအာနာရလာပြီးနောက်ပိုင်းမှာတော့အာဇာနည်နေ့ဟာခင်ခင်နာနာပြန်ပြီးတော့ဖြစ်လာခဲ့ပါတယ်။ဒီလိုပြောင်းလဲလာခဲ့တဲ့ခြေအနေတွေအပေါ်အာဇာနည်ခေါင်းဆောင်ကြီးဦးရဆက်ရဲ့သားဦးတည်မြင့်ကအခုလိုပြောပါတယ်။ဒီ
တော့မနေ့ကတော့အများမအရှင်ကြီးလေ။ဒီတော့ဟာဒီနာဝတနာခသက်သက်ပါမလုပ်ခဲ့တဲ့ဟာဒီလုပ်ခဲ့ရတာပေါ့လေ။အဲဆိုအဲ့အရာတွေကတော့တော်တော်လေးပုံတိုးတဲ့ပုံရှိတယ်။အဲ့တော့အာဇာနည်ကိုရဲ့အစီအစဉ်ဟာရောတော့ဒီကူရီတက်လာပေးထားတာတွေကလည်းအမှန်တမ်းအစီအစဉ်တွေဒီနေ့ကဆိုရင်လေကူလာဒီတော့ကူရီတော့မှာတော့ကမှမရှိရဘူးမရှိတဲ့ကြောင့်တော်လေးကိုဟိုကိလေသာတွေရဲ့ဒီသားကြီးရှိခဲ့တာပေါ့လေဆိုတော့ဒီနေ့ကမနေ့ကစပြီးတော့ဟာဟိုတော့ကမှမလေးနဲ့သူတို့ကကူရီကိုလုပ်ပေးထားတဲ့ကြောင့်အမှန်တမ်းအစီအစဉ်တွေဒီနေ့ကဆိုရင်ဟုတ်လားဒီဇေယျမှန်နေပြီးတော့ဟာကားရသွားတယ်ဘောကနေပြီးတော့အခုကတော့ဒီအဆောက်အဦတစ်ခုစောက်ပြီးတော့အဲ့မှာရှုပ်ပြီးတော့အဲ့လိုရင်းရင်းနေရပြီးတော့မှပါပြီးတော့ဟာပတ်ဝင်ချရတယ်ဆိုတော့အဲ့ဒီရဲ့ဒီခံစားမှုပေါ့လေဒီလုံးဝခံစားမှုနဲ့အခုခံစားမှုနဲ့အကြောအမှန်တန်ကွာသွားတယ်အခုကျတော့စိတ်ထဲမှာကတူတူဖြစ်တဲ့စိတ်ကလေးပေါ်လာတာပေါ့ဒီလုံးဝတော့လေလူတိုင်းလူတိုင်းကမိသားစုတိုင်းကတော်လေးခံနေနေကြတယ်ဟိုအဲ့လိုခံစားရတယ်ဆိုတာတော့ကြောင်းနေကြောင်းနေပြီးရတာပေါ့လေကိုယ်ထက်ကလည်းအလိုခံစားရပါတ
ယ်။ဒီလိုအာဇာနည်နေ့နဲ့ပတ်သက်ပြီးအစိုးရဆက်ဆက်ပြောင်းလဲလာခဲ့တဲ့နေထားပေါ်မှာ88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုချင်မီရဲ့အမြင်ကလည်း
ကိုကျောင်းဆောင်နဲ့ပတ်သက်ပြီးတော့လေးထားမှုတော့ဒါဒီဘက်ကမှဒီလိုဆိုရတက်လာခဲ့မှာတော့ပို့ပြီးတော့လေးထားလာတော့ပို့ပြီးတော့ဒိတ်ထားမိတယ်။အစိုးရကတော့ဒါ1988နောက်ပိုင်းပါဗျာ။ကျွန်တော်တို့စေုပ်ချုပ်ရေးကာလကတော့အစိုးရမှာကျွန်တော်တို့ဒီအာဇာနည်ခေါင်းဆောင်ကြီးတွေတော့ဒါမေးပြောက်ဖို့ရည်ရွယ်ရှိလုပ်ခဲ့တယ်ဆိုတဲ့အသေးပဲတော့ဖတ်တာပေါ့။အခုကတော့ကျွန်တော်တို့ဟာလာဒီဘုရုံသံပေါ်အာဇာနည်ကောင်းဆောင်ရေးအုပ်ဂုတ်လေးကြီးကိုကျွန်တော်တို့အလေးပြုခွင့်ရတာမျိုးနောက်အင်းဒီကိုပြန်ကြည့်ခွင့်ရတာနောက်အတွင်းဝင်ရုံးလိုနေရာမျိုးတော့ကျွန်တော်ဝင်ခွင့်ရတာနောက်သူပြည်ဒီနတ်မောက်မှာရှိတဲ့ဘုရုံရဲ့အိမ်ပေါ့အဲ့ဒီအိမ်ကစတာကျွန်တော်တို့ဒါအများပြည်သူလျှင်နေတဲ့နေရာတွေဖြစ်တာလေဆိုတော့ဒီအာဇာနည်ကြီးဟာဒီဘက်ဖြစ်ပါကျွန်တော်တို့ပို့ပြီးတော့နေရာတွေအများကြီးတိုးတက်လာတယ်ပို့တိုးတက်လာတယ်ပြောလို့ရပါတယ်
အာဇာနည်နေ့အခမ်းအနားတွေတက်တက်မက်မက်ပြန်ပြီးကျင်းပလာခွင့်ရခဲ့တာနဲ့ပတ်သက်ပြီးဗိုလ်ချုပ်အောင်ဆန်းအကြောင်းရုပ်ရှင်ရိုက်ကူးရေးတာဝန်ခံတဦးဖြစ်တဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကလည်းအခုလိုမြင်ပါတယ်
။နှစ်ပေါင်းများစွာပေါ့လေဒီစစ်ဆိုးရရဲ့အုပ်ချုပ်မှုအောက်မှာဒီအာဇာနည်နေ့ဆိုတာကဟိုတမင်တက်တက်ကိုပဲမေးမိန်ထားဖြောက်ဖြစ်ထားဗိုလ်ချုပ်အောင်ဆန်းတက်ကိုကအစပေါ့လေအဲ့ဒီအနေထားအခုကဒီအခြေခံဥပဒေနဲ့အညီအုပ်ချုပ်မဲ့အရတအစိုးရလက်ထက်မှာတော့ပြန်ပြီးတော့ဒီအာဇာနည်နေ့ကိုသူ့ရှိတဲ့ခြေတိုက်တဲ့ခုံကြီးအတိုင်းပေါ့နော်ပြန်ပြီးတော့ကြိုးစားနေတာပေါ့အဲ့ဒီဟာကမြန်မာနိုင်ငံအတွက်သူသဖြင့်ဟိုဘုရုံဆန်းအကြောင်းနဲ့တချို့ဆိုလို့ရှိရင်ဖြစ်တော်တော်ကြီးဆိုးတဲ့ကာလမှာအာဇာနည်နေ့ဆိုတော့အတိအောင်မကြည့်တော့ပေါ့အာဇာနည်နေ့ကိုလူငယ်တွေကိုတောက်ပြောလို့ရှိရင်အာဇာနည်ရဲ့မွေးနေ့လားဆိုတဲ့ဟာဒီအဲ့ဒါလည်းတကယ်ဖြစ်ခဲ့တာပေါ့လေ2003လောက်မှတင်နေပြန်ပွဲပေါ့လေဒိုင်းလူကြီးအနေနဲ့လုတ်ခဲ့မှုတဲ့အဲ့ဒီမှာအဲ့အာဇာနည်နေ့အကြောင်းကိုမေးတာကိုခြေနေတဲ့ကလေးကိုတရားမှမရှိဘူးပေါ့လေအဲ့လိုတီတီကိုခြေနေတော့ဆိုခဲ့တာပေါ့လေအခုတော့ဂုံပြူတင်ဂုံပြူထိုက်တဲ့လူတွေကိုပြန်လဲဂုံပြူတာပေါ့ဟိုဝမ်းသာကြရတာ
ဒီလိုအပြောင်းလဲတွေနဲ့ဒူဒေါဆန်းစုကြည်ဆိုရတက်လာပြီးနောက်ပိုင်းမှာတက်မရော်နဲ့ဆိုရကြဆက်ဆံရေးဟာလည်းပြောင်းလဲလာခဲ့တာကိုတွေ့ရပါတယ်မနေ့ကအာဇာနည်နေ့အခမ်းအနားနဲ့ဒေါဆန်းစုကြည်ရဲ့နေမှာကျင်းပတဲ့အာဇာနည်ကြီးတွေအတွက်ဆုံးဖြတ်လူတွေအခမ်းအနားကိုတက်မရော်ကာကွယ်ရေးဦးစီးချုပ်တက်ရောက်ခဲ့တာတွေ့ရတယ်လို့ မနက်ဖြန်ကျင်းပမဲ့နှစ်ခုနှစ်ဆယ်ပြည့်အာဇာနည်နဲ့ခန္ဓာကိုယ်လဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူတမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုက်ပါဝင်နိုင်ငံတော်ဆင့်အကြီးအကဲတွေစုံလင်စွာတက်ရောက်မယ်လို့လဲသိရပါတယ်။
ခုလိုကြောင်းလဲလာတဲ့အခြေအနေတွေပေါ်မှာရှစ်ဆယ်ရှစ်မျိုးဆက်ကြောင်းသားကောင်းဆောင်ကုချင်မီကကျွန်တော်အမြင်ပြောမယ်ဆိုတော့ဒီအာဇာနည်ရဲ့ခန္ဓာအာဇာနည်ရဲ့ခန္ဓာပဲအဲ့အာဇာနည်ရဲ့ခန္ဓာမှာဗျာဒါစစ်တပ်ရဲ့အမြင့်ဆုံးကောင်းဆောင်နေနိုင်ငံတော်ရဲ့အမြင့်ဆုံးကောင်းဆောင်နေတက်ပြီးအလေးပြုတယ်ဆိုတာအင်ပလီမန့်ကရှိတဲ့ကိစ္စအဆင့်လာမပြတ်လို့ရမယ့်ကိစ္စတစ် ောလာဆိုအခိတာကတည်းကပုံမှုရတာရှိနေမှာပဲဒါကတပိုင်းပဲအာဇာနီကောင်းဆောင်ကြီးကိုကျွန်တော်တို့ကာသွားပြတာတပိုင်းပဲဒီလိုတော့ဖွဲခြားထားတဲ့နယ်ဆိုကျွန်တော်မြင်တယ်
ဘလိုပဲဖြစ်ဖြစ်ပြည်သူတွေကြားမှာတက်မလို့နဲ့ဆိုရကြဆက်ဆက်ရေးကောင်းမွန်လာတဲ့အတွက်ဝမ်းသာအားရဖြစ်ခဲ့ကြပါတယ်။ဒါ့အပြင်မနေ့ပြန်တော့ဆန်းစုကြည်အင်ကဆုံးကပ်ပွဲကိုတက်မလို့ကာကွယ်ရေးဦးစီးချုပ်တက်ရောက်လာမလားဆိုတာကိုလည်းလူလူကစိတ်ဝင်တစားရှိနေကြကြောင်းလည်းသိရပါပါတယ်ရှင်။